အမေရိကန်ပြည်အောင်စုမှမျိုးသမီးရဲ့မဲပေးခွင့်ကိုကွန်ဂရက်ဆွတ်တော်မှအတည်ပြုခဲ့ရဟာဒီနှစ်ဇွန်လရဲမှာပဲနှစ်တရာပြည့်ခဲ့ပါပြီ။ဆယ်စုနှစ်များစွာရုန်းကန်လှုပ်ရှားခဲ့ရပြီးအခုလိုသမိုင်းဝင်ဒီအခွင့်အရေးတစ်ခုကိုဆွတ်တော်မှအတည်ပြုနိုင်ခဲ့ရဟာနှစ်ပေါင်း100ပြည့်တဲ့အချိန်မှာဆွတ်တော်အတွင်းအမျိုးသမီးလွှတ်တော်အမတ်ဦးယူဟာလည်းတရားကျော်အထည်ရှိလာခဲ့ပြီးဖြစ်သလိုအစိုးရကဏ္ဍအသီးသီးကခေါင်းဆောင်မှုကဏ္ဍတွေမှာလည်းအမျိုးသမီးတွေပါဝင်နေပြီးဖြစ်ပါရဲ့။ဒါပေမဲ့ဒီလိုအခြေအနေရောက်လာဖို့အမေရိကန်အမျိုးသမီးတွေအခွင့်အရေးကိုအလွယ်တကူရခဲ့ရတော့မဟုတ်ပါဘူး။ဒီကနေ့အချိန်ထိတချို့နေရာတွေမှာအမျိုးသားတွေနဲ့ဂျန်းတူအခွင့်အရေးရဖို့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့အမျိုးသမီးတွေတိုက်ပွဲဝင်နေရဆဲလေဖြစ်ပါရဲ့။အမေရိကန်အမျိုးသမီးတွေရဲ့အခွင့်အရေးလှုပ်ရှားမှုအကြောင်းတစိတစောင်းကိုတော့ဒီကနေ့မှာအမျိုးသမီးကဏ္ဍမှာမတ်ခင်ကျူသေးကတင်ဆက်ပေးထားပါရဲ့ရှင်။Cause it only serves to make me more determined to achieve my final goal. And I'll come back even stronger. အမေရိကန်ပြည်ထောင်စုမှအမျိုးသမီးတွေအတွက်မဲပေးခွင့်ကို1918ခုနှစ်ကအောက်လွှတ်တော်မှာအတည်ပြုခဲ့ပြီးတော့ဒါကိုအထက်လွှတ်တော်မှာအတည်ပြုဖို့အတွက်မှာတော့နောက်ထပ်တစ်နှစ်လောက်အချိန်ယူခဲ့ရပါတယ်။1919ခုနှစ်အခုလိုဇွန်လ4ရက်နေ့မှာအထက်လွှတ်တော်ကအတည်ပြုခဲ့ရပါဒါကြောင့်ကွန်ဂရက်စ်ကတော့တစ်ခုလုံးအနေနဲ့ဒါကိုအတည်ပြုခဲ့တာအခုဆိုရင်နှစ်ပေါင်း100ပြည့်သွားခဲ့ပါပြီ။ဒီလိုလွှတ်တော်နှစ်ရက်စလုံးမှာအတည်ပြုနိုင်ခဲ့တာကြောင့်1920ခုနှစ်ဩဂတ်လ26ရက်နေ့မှာတော့အမျိုးသမီးတွေအတွက်မဲပေးခွင့်ကို The 90th Amendment လို့ခေါ်တဲ့19ချိန်မြောက်ဥပဒေပြင်ဆင်ချက်တစ်ရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာတရားဝင်ထည့်သွင်းပြဋ္ဌာန်းနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုသမိုင်းဝင်အခွင့်အရေးတစ်ရက်ဖြစ်လာဖို့အတွက်ကိုတော့အမျိုးသမီးတွေဆယ်စုနှစ်များစွာရုန်းကန်တိုက်ပွဲဝင်ခဲ့ကြတာပါအမျိုးသားတွေရဲ့ဂျန်တူနိုင်ငံသားတယောက်ရဲ့အခွင့်အရေးကိုအမျိုးသမီးတွေအပြည့်အဝမဲပေးခွင့်ရဖို့အတွက်အမျိုးသမီးတွေဟာအစာအမျက်ခံဖန်ဆီထိန်းသိမ်းခံခဲ့ကြရပြီးတော့ချီးကျက်ဆန္ဒပြပွဲပေါင်းများစွာကိုလည်းစုဝေးကျင်းပခဲ့ကြတာပါအမျိုးသမီးတွေအတွက်အတရားလဲတွေကိုအမျိုးသမီးတွေကိုယ်တိုင်ဦးဆောင်အမျိုးသမီးတွေကိုယ်တိုင်ပါဝင်ပြီးတော့မှတိုက်ပွဲဝင်ခဲ့ရတာဖြစ်တယ်လို့ဒီနေ့အမေရိကန်အောက်လွှတ်တော်အတွင်းထင်ရှားတဲ့အမျိုးသမီးခေါင်းဆောင်တို့ဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ်
။ Women earned, worked for, marched, fought, starved, worked hard, sacrificed everything.
Tomorrow night မှာလူလက်ခွင့်တွေပုံမရရှိလာအောင်လို့အမျိုးသမီးတွေကိုယ်တိုင်ခွန်အားစိုက်ထုတ်ပြီးတွန်းတန်ဆန္ဒပြကြအစာငတ်ကဆုံးလို့အနစ်နာခံပြီးတိုက်ပွဲဝင်ခဲ့ကြရပါတယ်။ဒီမိုကရေစီစနစ်စတင်ပေါက်ဖွားလာခြင်းကစလို့အမျိုးသမီးတွေဟာအပြောင်းလဲကိုထိုင်ဆောင်နေခဲ့ကြတာမဟုတ်ပါဘူးအပြောင်းလဲတွေဖြစ်လာအောင်ကိုယ်တိုင်အားထုတ်ကြိုးပမ်းခဲ့ကြတာပါအမျိုးသမီးတွေမဲပေးခွင့်လွှတ်တော်မှာအတည်ပြုခဲ့တဲ့နှစ်တရာပြည့်အထိမ့်နဲ့အထာနာတရက်ကိုပြီးခဲ့တဲ့မေလ20ရက်နေ့ကအောက်လွှတ်တော်မှာကျင်းပခဲ့တဲ့အချိန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပြောသွားခဲ့တာပါသူပြောခဲ့သလိုပဲအမျိုးသမီးတွေကိုယ်တိုင်ကအပြောင်းလဲအတွက်ရှေ့ထွက်တိုက်ပွဲဝင်ခဲ့ရတယ်ဆိုတာကိုတော့သမိုင်းထောက်ထားတွေမှာအခိုင်အမာတွေ့နေပါတယ်။လူမျိုးရဲ့နှစ်တရာမတိုင်ခင်အထိအမျိုးသမီးတွေဟာလူမှုအတိုင်းအဝိုင်းအတွင်းမှာနိုင်ငံရေးရာကိစ္စတွေမှာဆုံးဖြတ်ပါဝင်နိုင်စွမ်းရှိသူတွေအဖြစ်နဲ့ယူဆမခံခဲ့ရတယ်လို့အမျိုးသားတွေနဲ့ဂျန်တူအခွင့်အရေးမရခဲ့ကြပါဘူး။အမေရိကန်မျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့ဂျန်တူမဲပေးခွင့်ရဖို့ခက်ခက်ခဲခဲကြိုးပမ်းနေကြတာဖြစ်တယ်လို့ဒီလိုအမျိုးသမီးတွေရဲ့ရုန်းကန်မှုအကြောင်းကိုပြကန်းလို့ပြသထားတဲ့ဝါရှင်တန်မြို့တော်စမစ်ဆိုနီယန်သိပ်တန်ရဲ့ National Portrait Gallery ပြတဲ့ကကြာဝန်ကခိတ်ကလပ်ဒီနေ့ကပြောပါတယ
် The women's suffrage movement just didn't appear out of nowhere. You know, they had these abolitionist foundations. They had
အမျိုးသမီးတွေနဲ့ပြီးခွင့်ရဖို့ကအချိန်တိုဝင်ဖြစ်လာတာမဟုတ်ပါဘူး။လူအခွင့်အရေးခွဲခြားဆက်ဆံမှုတွေကိုစန့်ကျင်ကြတဲ့အဖွဲ့အစည်းတွေနဲ့နှိရှိပူးပေါင်းလှုပ်ဆောင်ခဲ့ကြရတာပါတနင်္ဂနွေလုံးအတိုင်းအတာနဲ့လှုပ်ရှားမှုတွေအစစ်အစ်မှာအရှင်အဟုန်မြင့်ပူးပေါင်းပါဝင်လာကြဖို့ဟိုးအဆအဦးကလေးကသူတို့တွေအချိန်ယူစူးစမ်းခဲ့ကြတာပါအမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေရဲ့မဲပေးခွင့်တောင်းဆိုမှုဟာပြည်တွင်းစစ်မတိုင်ခင်1820ပြည်လွန်ကာလတွေကလေးကစတင်ခဲ့တာဖြစ်ပြီးတော့တနင်္ဂနွေလုံးအတိုင်းအတာနဲ့အမျိုးသမီးရေးလှုပ်ရှားမှုတွေကတော့1848ခုနှစ်နောက်ပိုင်းမှာအချိန်မြင့်လာခဲ့တာပါအဲလီဇာဘက်ကန်ဒီစတန်ဒါနဲ့လူခရစ်ယာန်မော်ဒယ်လိုအမျိုးသမီးခေါင်းဆောင်တွေဦးဆောင်ပြီးတော့နယူးယောက်ပြည်နယ်ဆနီကာဖောစ်မြို့မှာပထမဆုံးအချိန်အမျိုးသမီးခွင့်ယူညီလာခံတရက်ကို1848ခုနှစ်ဇူလိုင်လမှာကျင်းပခဲ့ပါတယ်။လူပေါင်း300လောက်တက်ရောက်ခဲ့တဲ့ဒီညီလာခံမှာအမျိုးသမီးအမျိုးသားခွဲခြားမှုရှိလူသားအလုံးမှာဂျန်တူခွင့်ယူရှိတဲ့ဆိုရာကိုထောက်ပြပြီးအမျိုးသမီးတွေဟာလည်းအမျိုးသားတွေလိုပဲနိုင်ငံသားတယောက်ရဲ့အခွင့်အရေးအပြည့်အဝခံစားခွင့်ရှိရမယ်။ အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်မဲပေးခွင့်ရှိရမယ်ဆိုတဲ့ Declaration of Sentiment ဆိုတဲ့အခွင့်အရေးကြေညာကြတဲ့တရားကိုလည်းအမျိုးသမီးရေးလှုပ်ရှားသူတွေကလက်မှတ်ရေးထိုးထုတ်ပြန်ခဲ့ကြပါတယ်။ဒီညီလာခံနဲ့အတူအမျိုးသမီးတွေမဲပေးခွင့်ကိုလျှောက်ပြောင်တဲ့ဖိနှိပ်မှုတွေရှိခဲ့ပေမဲ့လို့အမျိုးသမီးကောင်းဆောင်တွေလက်ကျွာလှုပ်ရှားသူတွေကတော့သူတို့ရဲ့လှုပ်ရှားမှုတွေကိုနားမဆုပ်ခဲ့ကြပါဘူး။နိုင်ငံလုံးဆိုင်ရာအမျိုးသမီးညီလာခံကို1850ခုနှစ်မှာပထမဆုံးတစ်ချိန်နောက်1852ခုနှစ်မှာဒုတိယအချိန်မက်ဆာချူးဆက်ပြည်နယ်မှာကျင်းပခဲ့ကြသလိုအဲဒီနောက်ဆယ်စုနှစ်50ကျော်ကာလတလျှောက်အမျိုးသမီးတွေမဲပေးခွင့်အခွင့်အရေးရဖို့အတွက်လူမှုအတိုင်းဝိုင်းအတွင်းမှာပညာပေးလှုပ်ဆောင်တာလှစ်တော်ကိုစူပါလက်မှတ်ရေးထိုးတင်ပြတာဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းအာမခံပေးဖို့တောင်းဆိုတာတွေကိုစတဲ့လှုပ်ဆောင်ခဲ့ကြပါတယ်ဒီလိုရုံးကံမှုတွေကိုဆယ်စုနဲ့များစွာဖြတ်တန်းခဲ့ပြီးတော့မှအမျိုးသမီးတွေအတွက်မဲပေးခွင့်ဆိုတဲ့တမိုင်းဝင်အခွင့်အရေးတရက်ကိုရရှိခဲ့ကြတာဖြစ်ပါတယ်။ဒီကနေ့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေဟာအမျိုးသားတွေနဲ့ကျန်းသူအခွင့်အရေးတွေရနိုင်ကြပြီဆိုပေမဲ့တချိန်ကအခုလိုနောက်ကန်တမိုင်းဖြတ်တန်းမှုတွေကိုကြည့်ရင်အမျိုးသမီးတွေအနေနဲ့သူတို့ရဲ့အခွင့်အရေးကိုအလွယ်တကူရခဲ့တာမဟုတ်ဘူးဆိုတာသိနိုင်တယ်လို့အမေရိကန်ပြည်ထောင်စုမှာဆယ်စုနဲ့လေးစုကျော်နေထိုင်လာခဲ့တဲ့ဒေါက်ခင်ဆွေမြင့်ကပြောပါတယ်။သူအမေရိကန်ပြည်ထောင်စုကိုစပြီးတော့ရောက်ခဲ့တဲ့အချိန်လုံးကနေအခုအချိန်မှာတော့အမျိုးသမီးတွေအတွက်အခွင့်အရေးနဲ့အခွင့်အမ်းတွေအများကြီးကွာခြားပြောင်းလဲသွားခဲ့ပြီးတော့ဒါတွေကအမျိုးသမီးတွေကိုယ်တိုင်ကကြိုးပမ်းအားထုတ်ခဲ့တာကြောင့်ဖြစ်တယ်လို့ဒေါက်တာဆွေမြင့်ကပြောပါတယ်
။အမေရိကန်အမျိုးသမီးတွေကဒီနေ့အခုအနှစ်တရာအခွင့်အရေးရခဲ့တယ်ဆိုတော့သိပြီးတော့ဝမ်းသာပါတယ်။သူတို့ဒီအခွင့်အရေးရဖို့မဲပေးတာတို့ညာနဲ့ဟိုဒီအလုပ်ခွင့်မှာမိမတွေဝင်နိုင်တာလို့ဆိုတော့သူတို့အများကြီးအခက်ခဲကြော်ခဲ့ရပါတယ်။အဲ့တော့အခုလည်းသူတို့ဆက်လက်ပြီးတော့ခွင့်ရရဖို့အတွက်ဒီဌာနတွေမျိုးမျိုးမှာလည်းသူတို့ကြိုးစားခဲ့ပါတယ်။ဟိုတုန်းကအမျိုးသမီးတွေကຢာရူးကြီးတဲ့ຢာရူးတွေလည်းမရနိုင်ခဲ့မရခဲ့ပါဘူး။အများကြီးလည်းသူတို့လှုပ်ရှားခဲ့ပါတယ် equality ကိုသူတို့ပြောခဲ့ပါတယ်။အဲ့တော့တချို့ကြီးတခါတည်းဟိုဌာနတွေမှာຢာရုတည်းရပါတယ်။ဒါမတန်တတိလင်းဆိုလို့ရှိရင်လည်းတခြားပြင်းကြပါတယ်။အိမ်ကနေလုပ်ဖို့လည်းခွင့်ပြုပါတယ်။တချို့ချင်းနဲ့ဟိုအများကြီးမျိုးသမီးတွေတက်ကောက်လာပါပြီဆိုတော့ကျွန်မမြင်ရပါတယ်
။ဒီလိုတိုးတက်မှုတွေရှိတဲ့ဆိုပေမဲ့လည်းအမျိုးသမီးဖြစ်တဲ့အတွက်ခွဲခြားဆက်ဆံခံရတဲ့အခြေအနေတွေလုံးဝပြတ်ပြတ်သွားတာတော့မဟုတ်သေးဘူးလို့လည်းဒေါက်တာဆွေမြင့်ကပြောပါတယ်
။ဒီမြင်တာကတော့ຢາຮູ້ຕະຄັນດີຈາລະຊິຍາອະມຍຸທະມີດີດ້ວຍສູ່ຕ້ອງໄດ້ວ່າເດ example ໄປຍາມເຊື່ອລະຊິນໍຫນູຊົງວ່າສູ່ຈາບາສູ່ PhD ຊິແດສູ່ວ່າເລົ່າຕ້ອງ experience ແລະຊິແດດາໃບແມ່ຢາຮູ້ຕັດຕໍ່ແລ້ຄາມາອະມຍຸທາຕັດຕໍ່ລະອັນລະມືຕື່ຍາວ່າເດເອີ້ອັນດີໂຕວ່າອັນດີມາແລ້ກໍວ່າແລ້ອັນດີໂຕຈູ້ຊ້າແກ່ວ່າເອີ້ຈູ້ຊ້າແກ່ນາຕະຄີນີ້ຕະຄີນີ້ໂຕດີແລ້ອະມຍຸທະມີແດຫາກູດີteam leader or group leader or supervisor တို့ဆိုတာဖြစ်လာတာအန်တီခုဒီမှာအန်တီရောက်တာအနည်း40ရှိပါတယ်မြင်ရပါတယ်အဲ့ဒါကြောင့်လည်းဝင်းသာပါတယ်ဒါပေမဲ့ကြည့်လိုက်လို့ရှိရင်အမျိုးသမီးတွေကနင်းပါသေးတယ်ဒီဥဆောင်နိုင်တာဥဆောင်နိုင်ရဲ့ဒါနဲ့နေရမရတာဟုတ်အဲ့ဒါတခုတော့ရှိပါတယ်
ဘယ်လိုပဲဖြစ်ဖြစ်အမေရိကန်မျိုးသမီးတွေဟာတခြားနိုင်ငံတွေကအမျိုးသမီးတွေနဲ့နှိုင်းယှဉ်ရင်တော့ဒီကနေ့အချိန်မှာနိုင်ငံသားတယောက်ရပ်တင်ရထိုက်တဲ့အခွင့်အရေးတွေကိုအခိုင်အမာရရှိခံစားနေရပြီဆိုတာကိုတော့အမြင်လို့ရမယ်မထင်ပါဘူး။နှစ်ပေါင်းများစွာအချိန်ယူတိုက်ပွဲဝင်ကြီးရခဲ့တဲ့အသီးအပွင့်ကိုဒီကနေ့အမျိုးသမီးတွေခံစားနေကြတာပါ။ဒီလိုတိုးတက်အောင်မြင်မှုတွေကိုနမူနာယူပြီးမြန်မာနိုင်ငံကအမျိုးသမီးတွေအနေနဲ့လည်းကိုယ့်ရဲ့အခွင့်အရေးကိုအမိအယရယူနိုင်အောင်ကြိုးစားသင့်တယ်လို့မြန်မာနိုင်ငံရဲ့ပညာရေးခဏကိုတစ်သက်တစ်လမ်းကကူညီပံ့ပိုးပေးနိုင်ဖို့အတွက် Gift of Education ဆိုတဲ့ပညာဒါနအဖွဲ့ကိုဦးဆောင်ထူထောင်ခဲ့သူဒေါ်စနာခင်ကပြောပါတယ်
ပမာမျိုးသမီးတွေကအမတန်တော်ပါတယ်အလုံးနဲ့မှပညာမှာလည်းတော်တော်ဟိုမျိုးသားတွေနဲ့တူတူပဲတန်းတူပဲရှိတယ်အဲ့တော့သူတို့အနေနဲ့ကဟိုဒီပါဝင်မှုကိုသူတို့စိတ်ကလေဟိုအခုအထိကတော့သိပြီးတော့သူတို့ကဟိုဒီနိုင်ငံရေးဆိုလို့ရှိရင်လည်းဩဒါရေးအုပ်ဆရာမလိုဘူးဆိုပြီးတော့သဘောရှိတယ်အဲ့ဒီဟာကိုပါဝင်မှုကိုဟိုရှိအောင်လို့ပေါ့နော်သူတို့ကိုလည်းလုံနိုင်ပါတယ်သူတို့မှအရေးချင်းရှိတယ်အဲ့ဒါကိုလုပ်ကြပါလို့သူတို့ကတော့အခုဆိုလို့ရှိရင်တော့ဩမလိုဘူးပေါ့နော်မလိုဘူးကျမတို့ကတော့ပညာရေးဘက်ကိုပဲကျမတို့လုပ်မယ်ပါမယ်ဒါပေမဲ့အဲ့ဒီလိုမျိုးဒီစွတ်တော်တို့ဘာလို့မှပါတော့မှပဲကိုကအပြောင်းလဲတွေလဲလीအများကြီးလုပ်နိုင်တယ်ဦးဆောင်နိုင်တယ်အဲ့ဒါကြောင့်မလို့ဟိုဒီဒီကိုစိတ်ဝင်စားမှုကိုရှိနေတာလေးတွေကိုပဲနည်းနည်းပြောထောင်ပြီးတော့အဲ့ဒါတွေကိုလှုပ်ရှိချင်ပါတယ်
အမျိုးသမီးတွေရဲ့ဘဝအခြေအနေတွေတိုးတက်ပြောင်းလဲလာဖို့အတွက်အမျိုးသမီးတွေကိုယ်တိုင်ဦးဆောင်လှုပ်ရှားမှရမယ်ဆိုတာကတော့အမေရိကန်မျိုးသမီးတွေရဲ့မဲပေးခွင့်လှုပ်ရှားမှုကသက်တည်ပြခဲ့ပါတယ်။အခုဆိုရင်တော့အမေရိကန်ပြည်ထောင်စုကရေးပါတဲ့ဦးဆောင်မှုနေရာတွေမှာမျိုးသမီးခေါင်းဆောင်တွေအများအပြားရှိနေပါပြီ။လက်ရှိလွှတ်တော်အထွေမှာလည်းအမျိုးသမီးဦးရေဟာ132ဦးအထိရှိပါတယ်။လာမယ့်2020သမရရေးတော်ပွဲမှာလည်းအမျိုးသမီးကိုယ်စားလှယ်လောင်းတွေအရင်ကထက်ပိုပြီးတော့များလာဖို့ခံမရပါဘူး။အမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့အရေးအချင်းကိုယ့်ရဲ့အောင်မြင်မှုတွေကိုလျှော့မတွက်ဘဲတိုးတက်ပြောင်းလဲမှုတွေဖြစ်လာအောင်ကိုယ်တိုင်ဦးဆောင်ကြိုးပမ်းကြမယ်ဆိုရင်အပြောင်းလဲဆိုတာဖြစ်လာနိုင်တယ်ဆိုတာကိုသင်ပြရင်းနဲ့ဒီပင်ပည့်ရဲ့မျိုးသမီးကဏ္ဍကိုဒီမှာပဲအဆုံးသတ်ပြရစီရှင်